ဗင်နီဇွဲလားနိုင်ငံကရကက်စ်မြို့တော်မှာအာဏာသိမ်းမှုဂျိုးစားမှုတစ်ခုအခုဖြစ်နေတယ်လို့ဗင်နီဇွဲလားဆိုရှယ်လစ်အစိုးရကဒီနေ့ပြောပါတယ်။သမ္မတနီကိုလတ်စ်မာဒူရိုအစိုးရကိုဖြုတ်ချဖို့သူ့ရဲ့ဂျိုးပန်းမှုမှာပူးပေါင်းပါဝင်လာတယ်လို့ဆိုတဲ့တပ်ဖွဲ့ဝင်တွေနဲ့တူဗင်နီဇွဲလားတိုက်ခိုက်ကောင်းဆောင်တဲ့ယာယီဒေါ်နာဖြစ်ပုဂ္ဂိုလ်ကိုကြီးညာထားတဲ့ဝန်ကွယ်သူကလမ်းပေါ်ထွက်လာပြီးတဲ့နောက်အစိုးရဘက်ကအဲ့လိုပြောတာပါ။အမေရိကန်ကထောက်ခံထားတဲ့ကွယ်သူကအခြေခံဥပဒေကိုထောက်ခံသူရဲရဲနဲ့စစ်သားတွေမျိုးချစ်တွေအမျိုးသားတွေဟာကျွန်တော်တို့တောင်းဆိုချင်တော့ကိုလိုက်ပါလာကြပြီလို့ပြောပါတယ်။ဒါပေမဲ့ဗင်နီဇွဲလားပြန်ကြားရေးဝန်ကြီးဟွန်ရီရိုဒရီဂိုကတော့စစ်စခန်းတစ်ခုအနီးမှာနေရာယူပြီးအာဏာသိမ်းဖို့လုပ်နေတဲ့ပစ်စပေါ့စစ်သားအုပ်စုတွေတစုကိုမိမိတို့လက်ရှိမှာရင်ဆိုင်ချိုခွဲနေတယ်လို့သူ့ရဲ့ထွက်ထားမှရေးပါတယ်။လူလူအနေနဲ့အမြင့်မားဆုံးကတိရှိကြဖို့နဲ့အာဏာသိမ်းမှုကြိုးစားမှုကိုနိုင်ငံပြည်ငြိမ်းချမ်းရေးကိုထိန်းသိမ်းရေးမှာမိမိတို့ရဲ့ကြောင်မြောက်တဲ့အမျိုးသားဘိုလီဗေးရီယန်တပ်ဖွဲ့တွေနဲ့အတူပူးပေါင်းပါဝင်ကြဖို့လည်းရေးထားပါတယ်။စစ်စခန်းတစ်ခုအပြင်ဘက်ကဆန္ဒပြောက်တွေကိုသမ္မတမာဒူရိုကိုတိစ္ဆာခံတဲ့တပ်ဖွဲ့တွေကမျက်ရည်ပုံနဲ့တိုက်ခတ်ပါတယ်။ဒါပေမဲ့လည်းအများအပြားဘာမှမရှိတဲ့စစ်စခန်းထဲမှာစစ်သားတွေနဲ့ဂွေရုကိုထောက်ခံသူတွေအေးအေးဆေးဆေးတွာလာနေတာကိုရုတ်တံသတင်းတွေမှာတွေ့ရပါတယ်။